ျွန်တော်ညဝင်ရောက်ပါခင်ဗျာ။အာနာစီဦးနေဝင်လက်ထက်မှာကျောင်းသားခေါင်းဆောင်စလိုင်းတင်မောင်ဦးကိုကျိုးပေးကွက်မြတ်ခဲ့တာ44နှစ်ကြာလာပြီဖြစ်ပေမဲ့သူ့ရဲ့နိုင်ငံရေးခံယူချက်နဲ့စိတ်သက်တွေကတော့အခုချိန်ထိလေးစားအထူးယူပဲကောင်းနေသေးပဲလို့သူ့နဲ့ဆုံခဲ့ဘူးသူတွေကျောင်းသားလှူရှားမှုနဲ့တိုင်းရင်းသားရေးဆောင်ရွက်သူတချို့ကပြောတဲ့အကြောင်းကိုတင်ပြကြပါတယ်။1962ခုနှစ်မှာဗိုလ်ချုပ်နေဝင်ရဲ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက် 7 ဇူလိုင်ဦးတန့်ရေးခင်းမိုင်းအာပြည်ရေးခင်းနဲ့ဇက်တိုက်ပေါ်ပေါက်ခဲ့ပြီး86မိုင်းအာပြည်ရေးခင်းမဖြစ်ခင်တရက်အလိုမှာတော့ရန်ကုန်ဝိဇ္ဇာနယ်သိပ်ပံတက္ကသိုလ်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ချင်းတိုင်းသားစလိုင်းတင်မောင်ဦးကိုဖမ်းဆီးခဲ့တာပါ။အဲဒီနောက် 1986 ဇွန်လ 26 ရက်နေ့မှာစလိုင်းတင်မောင်ဦးကိုအင်းစိန်ထောင်တွင်ကျိုးပေးကွက်မြတ်ခဲ့ပါတယ်။ရန်ကုန်တက္ကသိုလ်ချင်းစာပေနဲ့ယဉ်ကျေးမှုအသင်းမှာစလိုင်းတင်မောင်ဦးအတွင်းမှုအဖြစ်တာဝန်ယူထားချိန်တွဲဖက်အတွင်းမှုအဖြစ်လက်တွဲလုပ်ခဲ့မှုတဲ့ဦးဌာနလျန်းထံကစလိုင်းတင်မောင်ဦးရဲ့နိုင်ငံရေးခံယူချက်နဲ့စိတ်သက်ကိုပြောပြလာပါတယ
်။ကျွန်တော်ကသူ့ကိုဘာပြောဘူးလဲဆိုတော့ဗမာတွေထဲမှာပေါ့နော်။ဗမာ1000တိန်လောက်မှចောင်းသားကတဦးမဟုတ်တဦးခေါင်းဆောင်ပြန်ပေါ်နိုင်တယ်။ကိုတင်မောင်ဦးလိုပုံကုန်မျိုးဆိုတာကျွန်တော်တို့ချင်းလောကမှာပေါ်ဖို့မလွယ်ဘူးလို့ကျွန်တော်ကသူ့ပြောမှုတယ်လေ။သူကဘာပြောလဲဆိုတော့ဘယ်တိုင်းသားပဲဖြစ်ဖြစ်ကိုလူမျိုးတစ်ခုတည်းအတွက်မဟုတ်ပဲနဲ့တနိုင်ငံလုံးအတွက်ပေးဆက်တာကိုသူဂုဏ်ယူတယ်သူပြောမှုတယ်လေကျွန်တော်သူကဘူနေဝင်းရဲ့စစ်တပ်ကအာဏာသိမ်းပြီးတော့ပလွန်မိုးထားတဲ့စစ်အာဏာရှင်စနစ်ပျောက်မှဒီမိုကရေစီစနစ်နဲ့တိုင်းပြည်ကိုတည်ဆောက်မှဖြစ်မယ်ဆိုတဲ့အယူဆရှိတယ်ဒါကြောင့်အကြောက်တရားကိုအမှန်တရားနဲ့တုံ့ပြန်ရတဲ့တတိပြည်သူလူထုအားလုံးမှာရှိလို့ရှင်လူတို့လှုပ်ရှားမှုအပြင်လက်နဲ့ကင်အဖွဲ့စည်းလေးအောင်နောက်ဆုံးတော့အဆုံးပေးရတဲ့ဆိုတဲ့အယူဆသူ့မှာအပြည့်ရှိတယ်။သူ့လိုအယူဆမျိုးတော်ယုံလူမှမရှိခဲ့ဘူး။ဘာလို့ဆိုတော့လူတိုင်းကအသက်အန္တရာယ်အတွက်ကြောက်ကြတာပေါ့
။တနိုင်ငံလုံးကြောက်စိတ်တွေလွှမ်းမိုးနေချိန်မှာစလိုက်တင်မောင်ဦးကဦးနေဝင်အာနာရှင်စနစ်ကိုရဲဝံ့စွာတွန်းလှန်ခဲ့တာအတွက်လေးစားကုန်ယူမိတယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်။
စလိုင်းတင်မောင်ဦးကအဲ့ဒီအာနာရှင်လက်အောက်လူမြောက်ဖို့စ조사ခဲ့တယ်။တတိရှိရှိနဲ့အာနာရှင်ကိုဖြုတ်ချဖို့စ조사လာတာကျွန်တော်တို့အနေနဲ့ကုံယူတယ်။ဦးနေဝင်းကတော့စလိုင်းတင်မောင်ဦးကိုအကျိုးစင်တင်ပြီးတပ်ပလိုက်တယ်ဆိုတော့ကျွန်တော်တို့အနေနဲ့တော့အများကြီးဝန်းနေတယ်။အဲဒါပေမဲ့သူရဲ့လှုပ်ဆောင်ချက်ကကျွန်တော်တို့တိုင်းရင်းသားတွေအပြင်မြန်မာပြည်တပီလုံးလွတ်လပ်တဲ့နိုင်ငံဖြစ်ဖို့အာနာရှင်လက်အောက်ကနေလွတ်ဖို့တတိရှိရှိနဲ့သူလှုပ်ဆောင်ခဲ့တာကျွန်တော်တို့အနေနဲ့လည်းဂုဏ်ယူတယ်
။စလိုင်းတင်မောင်ဦးဟာနိုင်ငံရေးအရဆန်ထားတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့88မှာကျောင်းသားခေါင်းဆောင်အဖြစ်ထင်ရှားခဲ့တဲ့ဦးမောင်မောင်ကျော်ကသုံးသပ်ပါတယ်
။စလိုင်းကိုတင်မောင်ဦးကွန်ပျူတာခံရခြင်းမှာကျွန်တော်ဘူလိုင်းကျောင်းသားပဲရှိတယ်။ဒါပေမဲ့ကျွန်တော်ကလေးဘဝမှာလည်းကသူ့အကြောင်းလူကြီးတွေပြောရင်ခံစားမှကြားနေရတယ်။ကိုတင်မောင်ဦးနဲ့ပတ်သက်ပြီးသူကကျွန်တော်တို့ခေတ်ဆက်ဆက်ဟိုဆန်ထားတဲ့ပုဂ္ဂိုလ်တယောက်လို့ကျွန်တော်မြင်ပါတယ်။သူကျွန်တော်အရန်သဘောကျတဲ့ချက်ကသူကရိုးရှင်းရှင်းပဲနေတယ်ကျွန်တော်လေ့လာကြည့်တော့ကပါနော်သူ့မှာဒီအုပ်စုကိုင်းကနာနိုင်ငံရေးတွေနဲ့သူကအဲ့လိုဝင်နေပြီမနေပဲနဲ့ပုံပုံပါပါနဲ့သူရဲ့ဒီဥတည်ထားတဲ့အာလရှင်စန့်ကြီးကိုတတိုင်းမမတ်လောက်သွားကျွန်တော်ယုံကြည်တယ်ဒါကြောင့်မို့ကျွန်တော်လည်းငငယ်တော့ကသူ့လမ်းကြောင်းကိုမလိုက်နိုင်ရဲလို့ဒါကျွန်တော်တို့အောင်ပွဲနဲ့ဝေးခဲ့တယ်လို့ကျွန်တော်အဲ့လိုခိုင်တယ်အနောက်မျိုးဆက်တွေကိုကျွန်တော်တို့ဆန်ထားတဲ့ကိုတမဦးနဲ့ပတ်သက်ပြီးပုံမြင်ရပြီးအောင်လေလာကြပါလို့ကျွန်တော်တိုက်တွန်းနေပ
ါချင်းတိုင်းသားစလိုက်တင်မောင်ဦးကွယ်လွန်ခဲ့ရတာဟာတမျိုးသားလုံးအတွက်ဆုံးရှုံးမှုတရဖြစ်တယ်လို့လက်ရှိအမေရိကန်ပြည်ထောင်စုမှနေတဲ့ဦးတန်တန်လျှမ်းထံကမြင်ပါတယ
်သူ့ကိုကျွန်တော်တို့ဆုံးရှုံးလိုက်ရတာကကျွန်တော်တို့ချင်းတမျိုးသားလုံးနဲ့မြန်မာနိုင်ငံကျောင်းသားတူတရလုံးအတွက်နှမျောเสียကောင်းတဲ့ခေါင်းဆောင်ကောင်းတယောက်ကိုဆုံးရှုံးလိုက်ရတယ်လို့ကျွန်တော်တို့အမြဲတမ်းခံယူပါတယ်သူဟာတတိရှိရှိနဲ့ရင်ဆိုင်ရတဲ့အတွက်ကြောင့်သူ့နောက်မှာသူ့ရဲ့လုတ်ပေါ်ကင်မဲတွေတည်းကလည်းတတိရှိရှိနဲ့အလုတ်လုတ်သွားတယ်လို့ကျွန်တော်ပြောချင်တယ်။ဒီနေ့အထိကျွန်တော်တို့မှာကျောင်းသားတမကအဆောက်အဦတွေ88လှုပ်ရှားမှုရဲ့တမိုင်းမှတ်တမ်းတွေကိုလောင်မှအပြည့်အဝမှတ်တမ်းမတင်နိုင်သေးတဲ့ကာလမှာဖလိုင်းဒီမောင်ဦးကိုတော့တချို့တဝက်မေ့နေကြပြီလို့တော့ကျွန်တော်စိတ်ထဲမှာမကောင်းစွာနဲ့ခံစားမိပါတယ
်။ဦးနေဝင်းအစိုးရကဖလိုင်းဒီမောင်ဦးကိုတည်တံပေးခဲ့တယ်လို့သူနဲ့အတူအဖမ်းခံရတဲ့ညီမဖြစ်သူမိုင်းပိုပိုတင်ခေါ်မလားမြင်ကိုထောင်တန်း9နှစ်ညီဖြစ်သူကိုလှရွှေကိုထောင်တန်း9နှစ်နဲ့မိဘတွေကိုအားပေးအားမြောက်မှုနဲ့ထောင်တန်း9နှစ်စီအသီးသီးအဲ့ဒီအချိန်ကချမှတ်ခဲ့ပါတယ်ခင်ဗျာ